လွန်ခဲ့တဲ့နှစ်ပေါင်း55နှစ်ကျော်ကလမြင့်နဲ့ပြင်ပေါ်ကနေကဘာကြီးကိုလှမ်းမြင်ရသလိုဒီပထမဆုံးသမိုင်းဝင်ရောင်စုံတပ်ပုံကိုရိုက်ကူးခဲ့တဲ့အမေရိကန်အာကာသလေယာဉ်မှူးကြီးဝီလျံအန်ဒါစ်ဟာသူ့မောင်းနေတဲ့လေယာဉ်ငယ်ပြတ်ကျပြီးတော့ကွယ်လွန်သွားပါတယ်။အသက်60အရွယ်မှာကွယ်လွန်သွားတဲ့အန်ဒါစ်ဟာအမေရိကန်အာကာသယာဉ်မှူးတွေရဲ့ပထမဆုံးလကဘာခီးစဉ် Apollo 8အာကာသယာဉ်မှာလိုက်ပါသွားခဲ့တဲ့သူ၃ဦးထဲကတဦးဖြစ်ပါတယ်။သူကိုယ်တိုင်မောင်းနေပြီးသူတူးတဲ့တာပါတဲ့လေရင်ငယ်ဟာတောက်ကြနေမနေ့ပိုင်းတော့ကဝါရှင်တန်ပြည်နယ်ကမ်းလွန်မှာပြက်ချသွားခဲ့တာလို့သားဖြစ်သူကအမေရိကန်သတင်းမီဒီယာတွေကိုပြောပါရယ်ပြက်ချခဲ့တဲ့နေရာမှာရှာဖွေမှုတွေလုပ်နေဆဲဖြစ်ပြီးစနေနေ့မနေ့ပိုင်းအထိအလောင်းရှာမတွေ့သေးဘူးလို့ရဲအယားရှိ Eric Peter က AFP သတင်းဌာနကိုပြောထားပါရယ်အာဂါသယာဉ်မှူးကြီးအန်ဒါစ်ဟာ1968ခုနှစ်ကအမေရိကန်အာဂါသယာဉ်မှူးဖရက်ဘော်မန်နဲ့ဂျိမ်းစ်လိုဗေရိုနဲ့အတူ Apollo 8အာဂါသယာဉ်နဲ့လကဘာကိုသွားခဲ့တာပါသူတို့သုံးဦးဟာလပတ်လမ်းကြောင်းတွေကနေလကို10ချိန်အထိပတ်ခဲ့ပြီးကမ္ဘာပြင်ပေါ်ကိုအအောင်မြင်မြင်ပြန်လည်ဆင်းသက်နိုင်ခဲ့ကြပါတယ်အဲ့ဒီခီးစဉ်အတွင်းမှာအာဂါသယာဉ်မှူးကြီးဝီလျံအန်ဒါစ်ကကမ္ဘာလုံးကြီးရဲ့ပထမဆုံးရောင်စုံတပ်ပုံကိုအာဂါသတွေကနေရိုက်ကူးပေးပို့ခဲ့တာဖြစ်ပါတယ်လာမျက်နှာပြင်လဲပါပြီးအာကာသထဲမှာကဘာလုံးကြီးတစ်ချံပေါ်ထွက်နေရတယ်လို့မြင်ရတဲ့ဓာတ်ပုံကြောင့်လူသားတွေအနေနဲ့ဒီကဘာကြီးအပေါ်အမြင်ပြောင်းလဲသွားစေခဲ့တယ်လို့သမိုင်းတင်ခဲ့တာလည်းဖြစ်ပါရဲ့ရှင်